Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်စက်တဘာလ30ရက်တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240/48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးတောင်းဝန်ယူတင်ဆက်ပါပါ
။မင်္ဂလာပါရှင်။ကျွန်မတင်ကြီးထိုက်ပါ။မိုင်းအင်ဂျင်နိုင်တဲ့အတူသတင်းတွေကြီးညာပါမယ်။ရုရှားနိုင်ငံမှာအတိုက်အခံတွေကိုပြစ်မှတ်ထားစီးနင်းဖမ်းဆီးမှုတွေရပ်ဖို့တနင်္ဂနွေနေ့ကလူပေါင်းတောင်းငယ်ချီပြီးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။တာလီဘန်ချင်းချောက်မှုဂျာကနေကျင်းပခဲ့ရတဲ့အာဖဂန်ရွေးကောက်ပွဲရလဒ်တွေကိုတော့စတင်ရေးတွက်နေပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနားဆင်ကြရပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။94ချိန်မြောက်ကုလအထူးတွင်ညီလာခံမှာမြန်မာအရေးအထူးသဖြင့်တော့ရခိုင်အရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတဲ့အပေါ်နိုင်ငံတကာရောက်မြန်မာအရေးသုံးသပ်သူတွေအမြင်ကိုနားဆင်ရပါမယ်
။ရိုဟင်ဂျာတွေပြန်မလာဘူးဆိုတာတော့ယုံကြည်မှုမရှိသေးလို့ဖြစ်ပါတယ်။ယုံကြည်မှုရှိတော့
သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့တူမြန်မာရေးရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လောထူးခြားဆန်းပြသတင်းစာရာတွေကိုလည်းနားဆင်ရမှာပါ။အခုတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ခင်ဗျာ
။ရုရှားရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေနဲ့ပိုပြီးခြေပြန့်တဲ့နိုင်ငံရေးစနစ်နှစ်ခုစလုံးကိုပြစ်မှတ်ထားတဲ့နွေရာသီဆန္ဒပြမှုတွေရဲ့အရှိန်မျိုးပြန်ရရေးအတိုက်ခံအဖွဲ့တွေစ조사နေတာနဲ့အတူတနင်္ဂနွေနေ့ခါတောင်းနဲ့ချီတဲ့ဆန္ဒပြသူတွေအေးခဲနေတဲ့မိုးရွာသွန်းနေတာကိုစဉ်ညံခံပြီးမော်စကိုမြို့လေရင်းမြင့်ကိုပိတ်ဆို့သွားအောင်ချီတက်ခဲ့ကြပါတယ်။တနင်္ဂနွေနေ့လူထုချီတက်ပွဲဟာဆိုရင်ဒီလအစောပိုင်းရွေးကောက်ပွဲတွေနောက်ပိုင်း Liberal Wardy နိုင်ငံရေးအဖွဲ့တွေနဲ့မဟာမိတ်ပါတီတွေရဲ့ပထမဆုံးသောကြိုးစားအထောက်အမှုကြီးဖြစ်ပါတယ်။စက်တမာလ၈ရက်ရွေးကောက်ပွဲအကြိုကာလမှာရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကအတိုက်ခံကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်မှုကိုတားမြစ်ခဲ့တာကြောင့်နှစ်ပေါင်းများစွာအတွင်းအစိုးရစန့်ကျင်ရေးအကြီးမားဆုံးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါစက်တင်ဘာလ29ရက်နေ့တင်းနှင်းကနွေနေ့လူထုချီတက်ပွဲကတော့နိုင်ငံရေးဖိနှိပ်မှုတွေကိုဆန္ဒပြကြတာပါအာဂရီလိုက်စားမှုတိုက်ဖြတ်ရေးလှုပ်ရှားသူအလက်စီနေဗနီနဲ့နိုင်ငံတော်ကသူ့ကိုထောက်ခံတဲ့ကိုင်ရက်ကိုပြစ်မှတ်ထားပြီးအနာပိုင်တွေကစီးနင်းဖမ်းဆီးနေတာတွေရပ်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ချီတက်သူတွေကတောင်းဆိုကြပြီးရုရှားသမ္မတပူတင်ကတခိုးလိုလဲကြွေးကြော်ခဲ့ကြပါတယ်ရှင်
။သမ္မတထရန့်ကိုတရားစွဲနိုင်ရေးလွှတ်တော်ကစုံစမ်းဖို့ဖြစ်လာစေခဲ့တဲ့အတွင်းသတင်းကိုတာဝန်တိတိတိုင်ကြားခဲ့သူအမည်မဖော်လိုသူဟာမကြာခင်အောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့ထွက်ဆိုဖို့သဘောတူခဲ့ကြောင်းကော်မတီဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှစ်ကမနေ့တနင်္ဂနွေနေ့ကအတည်ပြုပြောကြားခဲ့ပါတယ်။အဲ့ဒီလိုကော်မတီရှေ့ထွက်ဆိုရမှာတာဝန်တိတိတိုင်ကြားခဲ့တဲ့သူဟာမြည်သူမြည်ဝါဖြစ်တယ်ဆိုတာအများမသိအောင်အကာအကွယ်ပေးသွားမှာဖြစ်တယ်လို့ ABC သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှာအဒမ်ရှစ်ကပြောခဲ့ပါတယ်။သမ္မတကချိန်ချောက်မှုတွေလုပ်နေတာကြောင့်အတွင်းသတင်းတိုင်ကြားသူရဲ့လုံခြုံရေးဘလောက်ထိစိုးရိမ်ရမလဲဆိုတာခမန်းကြည့်နိုင်ကြောင်းလဲသူကပြောပါရယ်ဇူလိုင်လ25ရက်နေ့ကသမ္မတထရန့်နဲ့ယူကရိန်းသမ္မတသစ်ဗလဒီမီယာဇယ်လန်စကီတို့တယ်လီဖုန်းနဲ့စကားပြောဆိုရမှာ2020ရွေးကောက်ပွဲမှာသူ့ကိုစိန်ခေါ်မဲ့သူဖြစ်လာမဲ့ဒီမိုကရက်သမ္မတလောင်းအဖြစ်ပါဝင်ရှင်ပြိုင်သူတွေတဲ့အနိုင်ရဖို့အလားအလာရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာတို့ကိုပြစ်မှုကျွလွန်မှုရှိမရှိအချက်လက်တွေပေးဖို့ယူကရိန်းသမ္မတကိုသမ္မတထရန့်ကပြောခဲ့ကြောင်းအတွင်းသတင်းတိုင်ကြားခဲ့သူကဆွဆွဲထားတာပါယူကရိန်းသမ္မတနဲ့ဖုန်းဆက်ရမှာဘာတွေပြောဆိုခဲ့တယ်လဲဆိုတဲ့အချင်းချုပ်မှတ်တမ်းကိုထုတ်ပြန်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့အနေနဲ့ဘာအမှားကိုမှပြုလုပ်ခဲ့ခြင်းမရှိဘူးလို့သူ့ရဲ့လူမှုကွန်ရက် Twitter မှာဆက်ပြီးခုခံကာကွယ်ရေးသားခဲ့ပါတယ
်တာလီဘန်ရဲ့အချင်းချင်းချင်းချောက်မှုတွေနဲ့ရွေးကောက်ပွဲနောက်ပိုင်းဗယံပရာအခြေစိုက်မဲ့ရေးစိုးရိမ်ချက်တွေကြားကပဲစနေနေ့မှာအာဖဂန်နစ္စတန်သမ္မတရွေးကောက်ပွဲကိုကျင်းပခဲ့ကြပြီးတဲ့နောက်တာဝန်ရှိသူတွေမဲရေတွက်ခဲ့ကြပါတယ်ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေနဲ့လုံခြုံရေးအာဏာပိုင်တို့ဘက်ကကောင်းကောင်းကင်တွယ်ဆောင်ရွက်နိုင်ခဲ့ပေမဲ့လို့လဲရွေးကောက်ပွဲရလတ်အပေါ်မကြည်လည်မှုတွေကြောင့်အာဏာလူပွဲတွေနဲ့နိုင်ငံမတည်မငြိမ်ဖြစ်သွားနိုင်တဲ့အပေါ်မှာစိုးရိမ်ချက်တွေရှိနေစေပါမဲယုံနေမှာမဲလာထက်သူတွေမရှိဘဲမဲဘုံတွေလည်းအလွတ်ဖြစ်နေတာတွေကိုမြို့တော်ကာဘူးနဲ့နိုင်ငံတော်ကနေရာအတော်များများမှာတွေ့ရတယ်လို့ကိုရန်ရှိခဲ့ကြတဲ့ VOA သတင်းတောက်တွေကပြောပါတယ် မဲထွက်ထဲ့သူအရေအတွက်ကတမိုင်းတင်ရလောက်အောင်နှဲပါတယ်လို့လဲတရားဝင်မဟုတ်တဲ့ခံမှန်းချက်တွေမှာဖော်ပြထားပါတယ်။တာလီဘန်ဘက်ကအကြီးအကျယ်ချင်းချောက်မှုတွေနောက်ရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေကိုမဲဆန္ဒရှင်တွေကမချိုက်ချတာတွေနဲ့အတူပဲအရင်နှစ်ခါရွှေဆိုင်ခရတဲ့ရွေးကောက်ပွဲကဒီတစ်ခါရော့ကျင်းပဖြစ်ပါမလားဆိုတဲ့အပေါ်မှာမရှင်းလင်းခဲ့ကြတာတွေလည်းပါဝင်ပါတယ်ရှင်
။တနင်္ဂနွေနေ့ကဟောင်ကောင်မြို့လေလူစီကားတဲ့ကုန်းတိုက်ကြီးတွေရှိနေတဲ့ Causeway Bay မှာဒီမိုကရေစီရဲ့ထောက်ခံဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာအစိုးရအဆောက်အုံတွေဘက်ကိုခြိတက်ဆန္ဒပြခဲ့ကြပြီးဆန္ဒပြရာလမ်းတစ်လျှောက်မှာလည်းအ내ရဝစ်စုံတွေနဲ့နှာခေါင်းစည်းတွေတတ်ထားတဲ့ဆန္ဒပြတဲ့သူတွေကဟောင်ကောင်နဲ့အတူရပ်တည်ပြီးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ကြဖို့တောင်းဆိုခဲ့ကြပါတယ်။မနေ့စောပိုင်းမှာတော့တရုတ်အစိုးရကိုထောက်ခံတဲ့သူရာပေါင်းများစွာဟာဟောင်ကောင်ရဲ့ယဉ်ကျေးမှုစင်တာရှေ့မှာဆန္ဒပြခဲ့ကြပါတယ်။အဲ့ဒီတဲကတချို့တွေကတော့သူတို့ဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့အော်ဟစ်ကြွေးကြော်ခဲ့ကြပြီးတရုတ်နိုင်ငံတည်ထောင်ခြင်း290ပြည့်တေးသချင်းတွေကိုလည်းတီဆိုခဲ့ကြတယ်လို့ရိုက်တာသတင်းကဖော်ပြပါတယ်။လာမယ့်အင်္ဂါနေ့မှာဆိုရင်တော့တရုတ်ပြည်သူသမ္မတနိုင်ငံစတင်တည်ထောင်ခဲ့တာ290ပြည့်မှာဖြစ်ပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စားမှာကိုလိုနီရတဲ့မြန်မာဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးနိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုနိုင်ငံသားအတိမတ်ပြုမှတ်ပုံတင်ထုတ်ပေးမှာဖြစ်ပြီးကျန်တဲ့သူတွေကိုတော့အမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့် Green Card နဲ့ဆင်တူတဲ့ NVC ကတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂထရီညီလာခံမင်ကိုမှပြောဆိုသွားပါတယ်စနေနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကအထွေထွေမူဝါဒရေးရာမိန့်ခွန်းမှာထည့်သွင်းပြောဆိုတဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုမြန်မာဘက်ကလက်ခံလိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းသွားပါတယ်ရခိုင်ရေးကိစ္စကမြန်မာရင်ဆိုင်နေရတဲ့အရှုပ်ထွေးဆုံးကိစ္စဖြစ်ပြီးလက်ရှိမြန်မာအစိုးရရဲ့ဦးစားပေးလုပ်ငန်းကတော့နေရဆုံးခွာသူတွေကိုစီစစ်ပြီးပြန်လည်လက်ခံရင်းနဲ့ပြန်ရောက်လာသူတွေကိုကောက်မွန်တဲ့ပတ်ဝန်းကျင်ဖန်တီးပေးရို့ဖြစ်တယ်လို့လည်းမင်ကိုမှထည့်သွင်းပြောဆိုသွားပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ကနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်ခဲ့တာပါဒုက္ခသည်တွေဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်ပြုဖို့နိုင်ငံသားဖြစ်ခွင့်အမှခံချက်ပေးဖို့ဒီဇိုင်းမမတောင်းဆိုနေပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံပါဘူးဒါအပြင်နိုင်ငံသားဖြစ်ရေးအတွက်လည်းတည်ဆဲဥပဒေအရဆောင်ရွက်ရမယ်လို့ပြောဆိုထားတာကြောင့်နိုင်ငံသားဖြစ်ခွင့်ကလည်းမရေမရာဖြစ်နေသေးပါရှင်
Sorry being Salman ရဲ့လူသားချင်းစာနာထောက်ကူပေးရေးနဲ့ကယ်ဆယ်ရေးအဖွဲ့ဖြစ်တဲ့ KS Relief ကနေရိုဟင်ဂျာအကျပ်အတည်းဖြစ်ရှင်ရေးအတွက်ရန်ပုံငွေအမေရိကန်ဒေါ်လာတန်250ထဲမှတဲ့တန်250ထဲမှနေကောက်ခံရရှိခဲ့ကြောင်းစက်တင်ဘာလ28ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကနေရည်ရင်ဒေတာကနေအတင်းကျပ်မောက်ထုတ်ခံရတဲ့တိုင်းနဲ့ချီတဲ့မွတ်စလင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေရော့ကျစေဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒီထက်မကပိုမိုကူညီဆောင်ရွက်ကြဖို့လေ Sorry Arabia နိုင်ငံကတိုက်တွန်းလိုက်ပါတယ်။2019စက်တင်ဘာလ24ရက်နေ့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာတီးတန့်ကျင်းပခဲ့တဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲမှာလေလူသားချင်းစာနာမှုဆိုင်ရာအကြက်တဲရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်ကုလသမဂ္ဂရဲ့2019ပူးပေါင်းဆောင်ရွက်မှုအစီအစဉ်ကို KS Relief အနေနဲ့ American Dollar 10သန်းလှူဒန်းခဲ့ကြောင်းကြေညာခဲ့ပါတယ်။ကုလသမဂ္ဂကဥဆောင်တဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေး2019အစီအစဉ်မှာမိဖက်နိုင်ငံတွေအနေနဲ့ထိထိရောက်ရောက်အချိန်မဆိုင်ပဲစော်ဒီနဲ့အတူဝိုင်းဝန်းကူညီဆောင်ရွက်ကြဖို့မျှော်လင့်ကြောင်းလည်းအဲ့ဒီတီးတန့်ဆွေးနွေးပွဲမှာထုတ်ပြန်နဲ့ KS Relief အဖွဲ့ရဲ့အကြီးအကဲဒေါက်တာအဗ်ဒူလာအီရာဘီရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်ပြုလက်ခံခြင်းမရှိပါဘူး
American နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြည့်ရှင်ရေးရည်ရွယ်တဲ့73ချိန်မြောက်ဆွေးနွေးပွဲကိုတရုတ်ဒုတိယဝန်ကြီးချုပ်လီယိုဟေးဦးဆောင်မယ်လို့တရုတ်ဘက်ကပြောပါတယ်။တရုတ်အမျိုးသားနှင့်အလှရက်အပြီးအောက်တိုဘာလ9ရက်နေ့နောက်ပိုင်း American ပြည်ထောင်စုဝါရှင်တန် DC မှာတရုတ်နဲ့ American ကြားကုန်သွယ်ရေးဆွေးနွေးပွဲလုပ်ဖို့ရှိပြီးတရုတ်ဒုတိယဝန်ကြီးချုပ်ဝါရှင်တန်ကိုတွားရောက်မှာဖြစ်တယ်လို့ကုန်သွယ်ရေးဒုတိယဝန်ကြီးဝမ်ရှုဝမ်ကတင်းငွေနေနေမှာပြောဆိုတာဖြစ်ပါတယ်။တရုတ်ရဲ့ရည်တည်ချက်ကတော့နှစ်နိုင်ငံကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုနဲ့အကျိုးစီးပွားတွေကိုအခြေခံပြီးဖြည့်ရှင်းချက်ရှာရမှာဖြစ်တယ်လို့လည်းကုန်သွယ်ရေးဒုဝန်ကြီးကပြောပါတယ်ရှင်
။အရှေ့တောင်အာရှမှာမီးခိုးမြူတွေဖုံးလွှမ်းပြီးလူတွေအသက်ရှင်မွန်းကျက်စေခဲ့တဲ့တောမီလောင်မှုအကြီးကျယ်ဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာစားအုပ်စီနဲ့စက်ကူလုပ်ငန်းထုတ်လုပ်တဲ့အဓိကကုမ္ပဏီကြီးတွေကိုစုံစမ်းစစ်ဆေးဖို့ထပ်ပြီးဖြစ်လာခဲ့ပါတယ်။ဒီကုမ္ပဏီကြီးတွေဟာတစ်ထုတ်လုပ်မှုကိုရပ်တန့်ဖို့ပေးထားတဲ့ကတိကိုလည်းချိုးဖောက်ခဲ့ကြောင်းလှုပ်ရှားတက်ကြွသူတွေကစွပ်စွဲထားပါတယ်။တောမီလောင်မှုကြောင့်ထွက်လာတဲ့မီးခိုးလုံးတွေဒေသတစ်ခုလုံးကိုသတင်းပတ်အတန်ကြာအောင်ဖုံးလွှမ်းခဲ့တဲ့အတွက်ကျောင်းတွေလေစိတ်တွေပိတ်ထားခဲ့ရပြီးလူတွေရဲ့အသက်ရှူလမ်းကြောင်းကိုဒုက္ခပေးခဲ့ပါဗျ။အင်ဒိုနီးရှားနိုင်ငံမှာစိုက်ပျိုးမြေပေါ်ထုတ်ဖို့အတွက်တောင်ယာမြေတွေကိုတရားမဝင်မီးရှို့မှုတွေဟာ2015ခုနှစ်ခတည်းကဆိုရင်အဆိုးဆုံးအဆင့်ကိုရောက်ခဲ့ပါတယ်ရှင
်။တင်းလာနေမနဲ့ခင်ထိတ်တိုင်းအောင်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကန္ဓာတွေမစတင်ခင်မှာအခုတော့ဆက်သွယ်မေးမြန်းချက်တပုတ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်။94ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးအထူးသဖြင့်တော့ရခိုင်မြောက်ပိုင်းကနေရက်စွန့်ခွာထွက်သွားသူတွေအရေးနဲ့ပတ်သက်လို့အင်းကြီးချင်းနိုင်ငံခေါင်းဆောင်တွေကအကြံပြုဆွေးနွေးတာဝေဖန်ပြစ်တင်တာတွေရှိခဲ့ပါတယ်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကတော့ဒီနေရာစွန့်ခွာသူတွေပြန်လည်လက်ခံရေးကိုဦးစားပေးလုပ်နေကြောင်းရှင်းလင်းပြောခဲ့တာပါဒီညီလာခံအတွင်းမြန်မာအရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရောက်မြန်မာအရေးသုံးသပ်သူတွေရဲ့အမြင်ကိုစူးစီးတင်ပြထားပါတယ်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့94ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးအထူးသဖြင့်ရခိုင်မြောက်ပိုင်းကနေရာစွန့်ခွာထွက်သွားသူတွေနဲ့ပတ်သက်လို့မြန်မာအစိုးရကဦးစားပေးလှုပ်ဆောင်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကစက်တင်ဘာ28ရက်ကုလသမဂ္ဂမေခွန်းမှာထည့်သွင်းပြောကြားသွားပါတယ
် Our priority now is to expedite repatriation and to create
ကျွန်တော်တို့ရဲ့လက်ရှိဦးစားပေးလုပ်ငန်းကနေရာစွန့်ခွာသွားသူတွေကိုစီစစ်ပြီးပြန်လည်လက်ခံရေးနဲ့ပြန်လည်ရောက်ရှိလာသူတွေအတွက်ကောင်းမွန်တဲ့ပတ်ဝန်းကျင်ဖန်တီးပေးရေးလှုပ်ဆောင်နေတယ်လို့ဝန်ကြီးဦးကျော်တင့်ဆွေပြောသွားတာပါနိုင်ငံသားဥပဒေနဲ့ကိုင်းညီသူတွေကိုနိုင်ငံသားစီစီရေးကပြားတွေထုတ်ပေးမှဖြစ်တယ်လို့ကျန်တဲ့သူတွေကိုတော့အမေရိကန်နိုင်ငံက Green Card နဲ့ဆင်တူတဲ့ MVC ကပြားတွေထုတ်ပေးမှဖြစ်တယ်လို့ဦးကျော်တင့်ဆွေကပြောသွားပါတယ်။ညီလာခံအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှိခ်ဟာစီနာကရိုဟင်ဂျာတွေဌာနေပြန်ဖို့ရေးမှာရေရှည်ဖြည့်ဆည်းဖို့အချက်၄ချက်ပါတဲ့အဆိုပြုချက်ကိုပြောသွားပါတယ်။အဲ့ဒီတည်းမှာရိုဟင်ဂျာတွေမြန်မာအတိုင်းဝိုင်းကြရေရှည်အတူရှင်တွဲနေထိုင်ရေးအတွက်မြန်မာအစိုးရကနိုင်ငံရေးဆန္ဒရှိတယ်ဆိုတာအခိုင်အမာပြသဖို့လိုကြောင်းရွေးညာတွေကြားယုံကြည်မှုတည်ဆောက်ပေးဖို့အတွက်ခွဲခြားဆက်ဆံမှုမလုပ်ဖို့နဲ့ခွဲခြားတဲ့ဥပဒေတွေဖျက်သိမ်းပေးရေးအပါအဝင်ရခိုင်မြောက်ပိုင်းဒေသကိုရွေးညာကိုယ်စားလှယ်တွေတွားရောက်ကြည့်ရှုစစ်ဆေးခွင့်ပေးဖို့စတဲ့အချက်တွေပါဝင်တာပါအလားတူအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကလည်းအထွေထွေညီလာခံဘေးအတွက်အစည်းအဝေးအဖြစ်စက်တင်ဘာ28ရက်မှာကျင်းပတဲ့ရွေးညာအရေးဆိုင်ရာဆွေးနွေးပွဲမှာဩဂုတ်လကဒုတိယအကြိမ်ရွေးညာတွေနေရက်ပြန်ရေးကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့တာကိုကြည့်ရင်ဒုက္ခသည်တွေရဲ့ယုံကြည်မှုလျော့ပါနေတာတွေ့ရကြောင်းထောက်ပြပါတယ်။မလေးရှားဝန်ကြီးချုပ်ဒေါက်တာမဟာသီယာမိုဟာမက်ကလည်းမြန်မာအစိုးရဟာပြည်တွင်းထဲနေသူတွေကိုရရဲ့ဆက်မောင်းထုတ်နေတယ်လို့ပြစ်တင်သွားပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကတော့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်လက်တွေ့ကြတဲ့အကူအညီတွေပေးဖို့တောင်းဆိုသွားပါတယ်။တကယ်တော့မြန်မာအစိုးရရဲ့ကြိုတင်ပြင်ဆင်မှုအားနည်းတာရေရှည်အာမခံချက်မမြင်ရသေးတာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေအခုချိန်ထိမြန်မာနိုင်ငံဘက်ပြန်မလာသေးတာဖြစ်တယ်လို့လက်ရှိအမေရိကန်မှာနေထိုင်တဲ့ဦးသိန်းစိန်အစိုးရလက်ထက်ဘူဒီရောင်မဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ကပြောပါတယ
်ရိုဟင်ဂျာတွေပြန်မလာဘူးဆိုတာတော့ယုံကြည်မှုမရှိသေးလို့ဖြစ်ပါတယ်ယုံကြည်မှုရှိတော့မြန်မာအစိုးရဘက်ကလည်းဘာမှပြင်ဆင်ထားတာမရှိဘူးဒီမောင်းတော်ဘူဒီရောင်ရပေတော်မှာမိရှုခံလိုက်ရတဲ့ဂျွာပေါင်း၃ဂျွာကိုလည်းပြန်လည်တိစောက်ထားတာမရှိဘူးဒါကြောင့်မလို့သူတို့ကပြန်လာရင်လုံခြုံမှုမရှိဘူးမသေးကြဘူးဆိုတာကိုသူတို့ကထင်နေကြတာနောက်တစ်ချက်ကမြန်မာပြည်ကဝန်ကြီးဦးကျော်တင်းဆွေပြောသွားတဲ့အထက်မှာဒီ NBC နဲ့ Green Card တိစပ်ပါနော်ဒီအဲ့ဒီ NBC ဆိုတာကအရင် website ကိုအယောင်ပြောင်းနာမည်ပြောင်းထားတာ နိုင်ငံသားအခွင့်အရေးမပေးခြင်းလို့ဒါလှည့်ဖြားမှုလို့ပဲကျွန်တော်ရိုဟင်ဂျာတမျိုးသားလုံးကခံယူထားတယ်ဆိုတော့ green card နဲ့ quota က green card ဒီ American မှာအခြေချတဲ့လူတွေနိုင်ငံသားတွေကိုပေးတာအခွင့်အရေးအပြည့်အဝရှိတယ်တွားရေးလာရေးကျန်းမာရေးပညာရေးအလုံးလုံးကွယ်ကျွန်းအဲ့ဒီ green card မှာလူမျိုးဘာသာလည်းမပါဘူး NBC မှာကြတော့လူမျိုးလည်းပါတယ်ဘာသာလည်းပါတယ်တွားရေးလာရေးလည်းကန့်သက်ထားတယ်နော်နိုင်ငံသားမဟုတ်ဘူးဆိုတာကိုလည်းရေးထားတယ်ဘေးချင်းဘေးရက်မှာနိုင်ငံသားပေးမယ်ဆိုတာလေတိတိကျကျမပါသေးတဲ့ NBC နဲ့ Green Card ဆိုတာတော်တော်ကြွားပါတယ
်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုထားခြင်းမရှိပါဘူးရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လာရင်မြန်မာတပ်မတော်နဲ့အစိုးရအပေါ်နိုင်ငံတကာ PR တိုးပေးနေပြီးပိတ်ဆို့အရေးယူနိုင်မှုကိုလည်းကြိုးပမ်းလာနေတာရှိပါတယ်ဒီလို PR ပေးတောင်းဆိုမှုတွေဟာမျှတမှုမရှိဘူးလို့အမေရိကန်ပြည်ထောင်စုကမြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်ကုလသမဂ္ဂပြည်လာကမှာပမာနိုင်ငံအကြောင်းပြောတဲ့အခါမှာပြောပြီးတဲ့ခေါင်းဆောင်တွေကဗုဒ္ဓဘာသာမဟုတ်တဲ့ကိုယ်ပဲမှုကိုလုပ်တဲ့လူမျိုးစုတစ်ခုအရေးတစ်ခုတည်းကိုပဲဆောင်ပြီးပြည်ကောင်ကပြောသွားကြတာဟာဒါတရားမျှတမှုမရှိဘူးလို့ကျွန်တော်ပြောချင်သုံးသပ်ပါတယ်မြန်မာနိုင်ငံရှိုးတော့ကလုပ်ခြင်းစိတ်မရှိဘူးနိုင်စေခြင်းစိတ်မရှိဘူးဆိုတဲ့ဆွတ်ဆွတ်ချက်ကတော့မမှန်တာဘူးပေါ့နော်အဲ့တော့နိုင်ငံတကာမှာသူသဖြင့်တော့ဘင်္ဂလားဒေ့ရှ်ကိုရွေးချယ်ခါစီနာပြောဆိုသွားတယ်ကဒီမှာနိုင်ငံကြီးတစ်ခုလုံးကိုမျက်စိမြိတ်နားပိတ်ပြီးတော့သူ့အရေးတစ်ခုကိုလုံးသွားခြင်းဟာအလွန်တတဲ့အချက်ချာနာပိုင်းနိုင်ငံတစ်ခုအနေနဲ့ကတော့တလောင်ကြီးကျွန်တော်တို့ကလက်ရောက်နေတဲ့ဆက်လက်လို့ကျွန်တော်အမှတ်မြင်ဘူးဒီတော့နိုင်ငံကပြည်အားဟာဒီကုလသမဂ္ဂမှာဒါမျက်စိမှုမရှိဘူးတက်တာခုခံတာတွေကိုကျွန်တော်ကတော့တော်တော်ကြည့်ပါတယ်
ဘင်္ဂလားဒေ့ရှ်နယ်စပ်စခန်းတွေကဒုက္ခသည်အချို့နေရပ်ပြန်လာခြင်းကြပေမဲ့လည်းဟန်တာခံရတာတွေရှိနေသလိုဒီလိုဒုက္ခသည်တွေကိုအမျက်ထုတ်ဖို့ဖြစ်လို့ပျက်စီးလို့ရတဲ့ရှိနေတယ်လို့လည်းဝန်ကြီးဦးကျော်တင့်ဆွေကသူ့ရဲ့မိကွန်းမှာထောက်ပြခဲ့ပြီးပြန်လာသူတွေအတွက်ဘင်္ဂလားဒေ့ရှ်ကအကူအညီဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေအတွက်မြန်မာနိုင်ငံတွင် safe zone တည်ထောင်ပေးဖို့နဲ့ရခိုင်မြောက်ပိုင်းပြည်ပကမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေး ICC ကိုကနေဦးစုံစမ်းစစ်ဆေးမှုလုပ်ခွင့်ပေးဖို့တောင်းဆိုမှုတွေနဲ့အတူပြားပေးမှုတွေကိုလက်မခံဘူးလို့မြန်မာအစိုးရကိုယ်စားလှယ်ကပြောခဲ့တာဖြစ်ပါတယ်ခင်ဗျာဒီရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာအရေးဆွေးနွေးခန်းဖြစ်ပါတယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အပြစ်ရက်ဆွေးနွေးပွဲတွေမအောင်မြင်ဖြစ်ရတာဟာတက်နေရခြားသားရေးမှသဘောတူညီချက်မရနိုင်လို့ဖြစ်တယ်လို့နိုင်ငံရေးသွန်သက်သူဦးမောင်စိုးကပြောပါတယ်ဒီအကြောင်း VOA ကိုဇော်ဝင်းလှိုင်ကရန်ကုန်ရုံးခွဲမှာဦးမောင်မောင်စိုးကိုတွေ့ဆုံမေးမြန်းတင်ပြထားပါတယ
်ဒီခေတ်ရစီခုစားပါတော့တန်ကလေးနဲ့ကြံဖွဲ့တွေနဲ့အစိုးရတက်မတော်ကိုယ်စားလှယ်ကြားတဲ့ကဒီနောက်ဆုံးလုပ်သွားတဲ့ဒီကျိုင်းတုံဆွေးနွေးပွဲပေါ့အဲ့မှာဆိုရင်အပြစ်ခတ်ရစီအတွက်ဦးတည်ပြီးတော့သူတို့ဆွေးနွေးပွဲလုပ်ကြတယ်တစုံလုံးကိုခြုံကြည့်မယ်ဆိုရင်တော့အောင်မြင်မှုမရခဲ့ဘူးလို့ပြောလို့ရတာပေါ့နော်ဆိုတော့အဲ့ဒီဆွေးနွေးပွဲမှာဒီအပြစ်ခရဆေးရဲ့အတွက်သဘောတူညီမှုမရနိုင်တဲ့အကြောင်းရင်းကဘာတွေကများအဟံတာဖြစ်နေလို့လဲဆိုတော့ဦးမောင်စိုးပြောပြလို့ရမှာ
အဓိကပြဿနာကဘာလဲဆိုတော့တက်နေရချတာကြီးပဲအဲ့ဒီမှာသဘောတူညီချက်ခွင့်ချက်ရထားတယ်ဆိုတဲ့အချက်မှာတကယ်တမ်းလက်တွေ့ဖြစ်ချက်မှာနံပါတ်3ချက်ပေါ့နော်ဒီတက်နေရချတာကြီးနဲ့ service ဆိုင်ဟာဒီစီမံစီကံလိုက်နာမှုနဲ့ပတ်သက်သဘောတူညီချက်ရရှိရေးပေါ့ကိုရောကွန်တက်နဲ့ပတ်သက်ပြီးတော့ဒီနားလည်မှုရရှိရေးပေါ့ဒီအချက်ကအဓိကပဲဒါပေမဲ့ကုတ္တိအဲ့ချက်ကိုမဆွေးနွေးနိုင်သေးဘူးဒီရေဘူးကပဲပြောဆိုနေတယ်ဘုံအဲ့တော့ရေဘူးကပဲပြောနေသေးရတော့အပြစ်လည်းရနိုင်မှာမဟုတ်တိုက်ပွဲလည်းရနိုင်မှာမဟုတ်ပါဘူ
းတနည်းချထားရေးဆိုတဲ့နေရာမှာကအဓိကခံနေတာကအေးအေးကြောင့်လားဆိုတော့အစောပိုင်းကျွန်တော်ကြားတာကအေးအေးဒီကချင်းပြည်နယ်မှာပေါက်ဖွားလာတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရခိုင်မှာသွားပြီးစခန်းချမယ်အခြေဆိုင်စခန်းယူမယ်ဟိုရခိုင်မှာအခြေဆိုင်တဲ့ဟိုတပ်ဖွဲ့အနေနဲ့ရှိမယ်ဆိုလို့ရှင်တပ်မတော်ဘက်ကလက်မခံဘူးဆိုပြီးပြောနေတာတွေကအဲ့ဒါကြောင့်လား
အဓိကတော့အေးလို့ပြောလို့ရမယ်သုံးဘက်ဆွေးနွေးနဲ့ဆိုင်တယ်ဗျအေးက2015လောက်မှာစပြီးရခိုင်နယ်မှာစပြီးတော့ဝင်လာပြီးတော့တိုက်ပွဲတွေဖြစ်တာတွေ့ရတယ်2016-17မှာလည်းတိုက်ပွဲတွေဖြစ်တာတွေ့ရတယ်2018နှစ်ကုန်ပိုင်းနဲ့2019မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ဆုံးချိန်ပေါ့အဲတစ်ဖက်ကလည်းအေးရဲ့အင်အားလည်းတဖြည်းဖြည်းထောင်ချို့ထိများလာတယ်လို့မြင်မြင်သတင်းရတယ်အဲ့တော့တပ်ဖက်ကပြောတာအေးအေးဒီလိုက်စားမှာစဖွဲ့လို့လိုက်စားမှာပဲနေရမယ်ရခိုင်မှာမနေရဘူးဆိုတော့အဲ့တော့ဒါလည်းလက်တွေ့ကမကြောက်ဘူးပေါ့ဗျာရခိုင်တွေကိုရောက်ပြီးတော့တိုက်နေတဲ့စစ်တပ်တွေကိုအကုန်လုံးပြန်ရုပ်သွားမယ်ဆိုတဲ့ဟာကိုအေးအေးနဲ့လက်ခံနိုင်မှာမဟုတ်ဘူးဒါလည်းအဓိကကြတဲ့အချက်ဖြစ်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့တပ်ဖက်ကလည်းနောက်တစ်ဖက်ကလည်းကိုကန့်ပေါ့ကိုကန့်ဒီဟိုဝိုင်မှာပဲနေရမယ်ဆိုတော့ကိုကန့်ဒီဇိုင်းရဲ့အမြောက်ဖက်အစွန်ဆုံးဖျားလေးပေါ့ အဲ့ပိတ်မိနေတဲ့နေရာမှာကုကန်တက်ဖွဲ့ရနေဖို့ဆိုတော့လာပြည်သူရှိရတအားလုံးအဲ့မှာနေဖို့ဆိုတော့ဖြစ်နိုင်ဖို့ခဲရမှာတယ်သူကတော့အခုလောဆယ်တန်လင်းမြေနောက်ချမ်းနဲ့ကွန်လုံသိင်းကြီးကလန်အပေါ်ဘက်ချမ်းတချောမုံကိုဘက်ချမ်းတချောလှုပ်ရှားနေအောင်သူကတော့သူ့တက်ကိုပိတ်မိနေတဲ့နေရာမှာထားအောင်မို့လွတ်လပ်လှုပ်ရှားတဲ့နေရာမှာထားမှာပဲဒါလည်းစုနေနေနေရာမှာပြဿနာတစ်ခုဖြစ်တယ်နောက်တစ်ခုတအားပေါ့DNL ဆိုရင်လည်းဒီပရောင်ကိုဝိုင်းကိုချွေရည်ဒီသားမှာနေပါဆိုရင်တော့ဒီလောက်ကျင်းတဲ့အိတ်တန်းမှာသူ့တက်ကိုသူထားမှာမို့။ဘာလို့ဆိုတော့တက်ကကြီးထွားနေပြီဖြစ်တဲ့အပြင်ဒီ area မှာပရောင်နေနေတဲ့ဒီသားအလုံးမှာဟိုပရောင်ကိုဝိုင်းအုပ်ချုပ်ရည်ဒီသားတွေမှာအပြင်ဘက်မှာရှိတဲ့ပရောင်နေနေတဲ့ area အလုံးမှာသူကတက်ဖြန့်ထားတာဖြစ်တော့
။ area အစကဒီလောက်ကြီးအားကောင်းတဲ့အဖွဲမဟုတ်ဘူးလေ။ဒါပေမဲ့အခုနောက်ပိုင်းဒီနှစ်နှစ်လောက်မှာတစ်နှစ်နှစ်နှစ်အတွင်းမှာသူကအမတန်အားကြီးပြီးတော့လက်နက်အင်အားလူငယ်အားတော်တော်လေးကိုလုံနိုင်ကင်နိုင်သူကထိုးထိုးဖောက်ဖောက်လုံနိုင်တဲ့အဆင့်ကိုရောက်လာတာဟိုတခုံလို့ကြီးလာတာရခိုင်ထဲမှာဆိုရင်သူကစစ်တပ်ကစခန်းတွေကိုသူကတော်တော်လေးတိုက်နိုင်တယ်စစ်တပ်နဲ့သူပြန်ကိုပြန်အခုရခိုင်ပြည်နယ်ထဲမှာတိုက်နိုင်တဲ့အဆင့်ရောက်လာတာဘာကြောင့်များတလောက်များများသူကြီးထွားသွားတယ်လို့
အဓိကတော့ရခိုင်လူလူထောက်ခံမှုရလိုက်လို့ပါနော်ရခိုင်နေနေနဲ့ကကျွန်တော်တို့သူတို့ပြည်နယ်မှာနိုင်ငံရေးအကျိုးပေးအထောက်အမှုတွေကအလုံးမဖြစ်ဘူးလို့သူတို့မြင်တာပေါ့နောက်ရှိဖွဲ့စည်းပုံအခြေအနေမှာသူတို့2010မှာရော2015မှာရောအခိုင်ပါတီနည်းနဲ့အများဆုံးမဲအများဆုံးရခဲ့တာပဲအမှန်အများဆုံးနိုင်ငံရှိခဲ့တယ်ဒါပေမဲ့သူတို့အစိုးရလည်းဖွဲ့နိုင်ခြင်းမရှိခဲ့ဘူးအဲ့တော့ရခိုင်လွတ်တော်မှာလည်းဒီဥပဒေပြုခွင့်ရတယ်ဆိုတာကမဲရမရခဲ့ဘူးအဲ့တော့ရခိုင်နေနေနဲ့ကပါလဲဆိုတော့ငါတို့လက်နက်ကိုင်တိုင်းမှာပဲငါတို့ခွင့်ရမှာပဲဆိုပြီးတော့ရခိုင်လူလူကပါမြင်သွားတယ်အဲ့ချိန်မှာ AAC ယုံသိသိမှုစီယုံမှုအောင်မှာ AU ဝိုင်းပြီးတော့ထောက်ခံကြတဲ့ခါမှာထောက်ခံမှုရှိန်မြင့်လာတဲ့ခါမှာအေးတော့မှာပါဝင်တဲ့လူရင်းအားလည်းများလာတယ်အေးယူထောက်ပံ့တဲ့လူတွေငွေကြီးထောက်ပံ့တဲ့လူတွေလည်းများလာတယ်အဲ့တော့အေးကဒီတောင်ပိုင်းမှာတစ်ချိန်လုံးတွေ့လာတယ်
ဆိုတော့အခုဆိုရင်ဟိုဒီအပြစ်ခတ်ရဆဲရေးအတွက်ဆွေးနွေးလာတာ2017ကပဲစတယ်လို့ဆိုကြပါလို့တမန်အသင်းစဉ်ဆိုတာတက်လာပြီးတော့တော့ရှောက်လုတ်လာတာနှစ်တွေတော်တော်ကြာလာပြီအခုနောက်ဆုံးဒီပြောကြမယ်ဆိုလေးဘွဲ့ကြံနဲ့လေးဘွဲ့ကတ်ကြံနေတယ်ပေါ့နော်ဆိုတော့ဒီကိစ္စမှာလည်းနောက်ဆုံးတစ်ခါစကားတင်ပြန်စစ်လိုက်ရင်တက်နေရချထားရေးကိစ္စဆိုတဲ့ဥစ္စာတခုတည်းကပေါ်ထွက်လာတာပေါ့เนาะဆိုတော့ဒီဟာကိုဘာကြောင့်များစစ်တပ်နဲ့ဒီတိုင်းဒေသအဖွဲ့တွေကြားထဲမှာသဘောတူညီမရနိုင်တာလဲဆိုတော့ဥမာဆိုပြောတာဆွေးတော်မဆွေးနေနိုင်သေးဘူးဆိုတော့ဘလောက်ထိများဒါနှစ်ဖက်စလုံးအတွက်တင်းခံစရာကိစ္စဖြစ်နေ
အဓိကကတော့ဒီသုံးဘွယ်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီငြိမ်းဆွေးနွေးပွဲကာလမှာပေါ်လာတာဆိုစစ်တပ်ဘက်ကတပ်မတော်ဘက်ကလက်မခံနိုင်ဘူးဆိုဒီ2015ရဲ့အငင်းတာဟုတ်အဲ့နော် NRI တက်လာတဲ့အချိန်မှာနည်းနည်းရှော့ပြီးတာတော့လက်နက်ကိုင်လမ်းတော်လိုင်းလမ်းစုံစွန့်ရမယ်ဆိုပြီးကျင်းကျက်ထိုးရမယ်ဆိုပြီးတော့ဟိုအဲ့ရှော့ပြီးတယ်အရင်ကတော့2015တော့လက်နက်စွန့်ရမယ်လို့ကြေညာထားတာအဲ့တော့အသိမမပြုတဲ့ဟာအားနေပြီးတော့အခုအသိမပြုတဲ့အဆင့်ကိုရောက်တာ2018ခုနှစ်နှစ်ကုန်ပိုင်းကျမှအပြန်အလှန်ကျင်းကျက်ထိုးပြီးတော့ဒီငင်းင်းကော်မရှင်နဲ့ဒီမြဝိုင်းသုံးဘွဲနဲ့အပြန်အလှန်ကျင်းကျက်ထိုးပြီးအသိမပြုတဲ့အဆင့်ပဲရှိသေးတာအဲ့တော့နည်းနည်းတော့အလှမ်းဝေးတာပေါ့အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်အသီးမှမပြုတ်မခံဘူးတစ်ဖက်နဲ့တစ်ဖက်ဒီကြောင့်ဒီဒါကြောင့်လည်းပဲတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်လာခဲ့တယ်ဆိုတဲ့အချိန်မှာအဲနားလည်မှုတိဆောက်တဲ့အချိန်ကာလကနည်းနည်းကြာသွားတယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အမြန်ပြောမယ်ဆိုလို့ရှိရင်တော့ဒီလိုနားလည်မှုတိဆောက်တဲ့ကာလကြာတော့လည်းပဲအဓိကကျွန်တော်တို့ကငြင်းငြိမ်ဆွနှမှုတကားကိုဖွင့်ထားမယ်ဆိုလို့ရှိရင်တော့တစ်ချိန်မှတစ်ချိန်လာလာကောင်းနေပေါ်ထွက်နိုင်တယ်လို့ထင်ပါတယ်
အဲ့တော့အခုဒီနောက်ဆုံးကြမ်းတုပ်ဆွေးနွေးပွဲရလအပေါ်အခြေခံပြီးတော့သူတို့နောက်တစ်ဆင့်နောက်တစ်ချိန်ပေါ့နော်အောက်တိုဘာလထဲမှာဆွေးနွေးမယ်လို့ပြောကြတယ်သဘောတူခဲ့ကြတာပေါ့နှစ်ဖက်ဆိုတော့အဲ့ဒီလာမယ့်အောက်တိုဘာဆွေးနွေးပွဲရဲ့အလားအလာကဘယ်လောက်ထိကောင်းနိုင်ချေရှိသလဲရလကအ
ဓိကတော့အောက်တိုဘာဆွေးနွေးမှာဘာဆွေးနွေးမယ်လဲဆိုတာအဲ့ဒါအရေးကြီးလိမ့်မယ်လို့ထင်တယ်ခုနကကြမ်းတဲ့ခုနှစ်ချက်ထဲမှာခုနှစ်ချက်ထဲမှာအရေးကြီးဆုံးချက်ဖြစ်တဲ့တက်နေရချားထားရေးနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်းသုံးဘွဲ့ကကိုယ်စားလှယ်မြောက်ပိုင်းလေးဘွဲ့ပေါ့လေကဲပါလေးဘွဲ့ကကိုယ်စားလှယ်တွေနဲ့ဒီတက်မတော်အရာရှိကိုယ်စားလှယ်တွေနဲ့ဆွေးနွေးပြီးတော့အတည်ပြုယူကြမှာလားအဲ့ဒါအဲ့လိုအတည်ပြုတဲ့ခါမှာတက်မတော်အနေနဲ့ရောမြေပြင်ခြေနေကိုတကယ်တမ်းအသိမှတ်ပြုပြီးတော့အပြစ်ကရဆယ်ကိုလုံမှာလားဆိုတဲ့အချိန်မှာမူတည်ပါတယ်အဲ့တော့တက်မတော်ဘက်ကတောင်းဆိုချက်ကိုဘက်ကလိုက်နာနိုင်မလားဟိုဘက်ကတောင်းဆိုချက်ကိုတက်မတော်ဘက်ကရောလက်ခံနိုင်မလားအပြန်လန်ရောအျော်တဲ့ညနိုင်မှုလုံးနိုင်မလားဒီချက်ကအရေးကြီးဆုံးချက်ပါပဲဒီချက်ကိုဒီအော်တိုဘာလာတင်းတွေ့တဲ့ဆွေးနွေးပွဲမှာအထူးဆုံးဆွေးနွေးဖြစ်ရှင်းနိုင်မယ်ဆိုရင်တော့ပြည့်ရမှာပဲဒါပေမဲ့အဲ့ဒီအော်တိုဘာလာဆွေးနွေးပွဲမှာဒီချက်ကိုမဖြစ်ရှင်းနိုင်သေးဘူးဆိုလို့ရှိရင်တော့တပ်ပွဲတွေကဆက်ဖြစ်နေဦးမှာပဲအဲ့ဒီ bilateral ထိုးနိုင်မှာဦးမှာမဟုတ်ပါဘူ
းဒီနေ့မှာကျွန်တော်တခုသတိထားမိတာလေအခုဖြစ်နေတဲ့ဖြစ်စဉ်တွေမှာဒီ လွတ်တော်ရဲ့ခံကဏ္ဍကလုံးဝပြောင်းနေတယ်ဆိုတော့ဟိုနိုင်ငံတော်အစိုးရဥဆောင်ပြီးတော့ဒီညဉ့်ဆိုင်ကော်မရှင်ပါညာ UPDC စီပါစသဖြင့်ပေါ့နော်သူတို့ဖွဲ့ထားလို့ဖွဲ့ထားပေမဲ့လည်းသူများနိုင်ငံဒီမိုကရေစီဒီမှာဆိုသူကော်မရှင်အလုပ်လုပ်နေတာပဲကော်မတီအလုပ်လုပ်နေတာပဲလွတ်တော်မှတည်းသူဒေသဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေကတဘောအခုတိုက်ပွဲဖြစ်နေတဲ့ဒေသလွတ်တော်ကိုယ်စားလှယ်သူဒေသမှာဖြစ်နေတာကိုသူထပြီးတော့ကန့်ကွက်ရမယ်တဘောလူထုကိုအကောက်အွယ်ပေးဖို့သူဟိုပြောတင်ပြောရမယ်ပေါ့နော်ဒါမျိုးတွေကျွန်တော်တို့မြန်မာနိုင်ငံကလွတ်တော်အမတ်တွေဘက်ကအတန်ထွက်လာတာတိတ်မကြားမိတယ်လို့ပဲဥမောင်ဆိုဘယ်လိုသတိထားမလဲ
အဓိကတော့ NLD ပါတီနဲ့ဆိုင်တာပေါ့လွတ်တော်မှာပြည်သူလွတ်တော်မှာတော့ ਨੇလွတ်တော်အများဆုံးမှာတော့ NLD ကအနိုင်ရထားတာပေါ့အဲ့တော့သူတို့အနေနဲ့ငင်းနဲ့ပတ်သက်တဲ့ကော်မတီတွေပါဖြွက်ထားရှိမယ်အလုပ်လုပ်တာဆိုတော့တိတ်မတွေ့ရအောင်တကယ်တော့အားနေပါတယ်ဒါရခိုင်မှာတော့တန်ငယ်လုပ်လုပ်တယ်ဗျဒါပေမဲ့ရခိုင်မှာလည်းပဲအဲ့လိုအလုပ်လုပ်တယ်ဆိုပေမဲ့အခုဒီတလောမှာဒီစစ်တမ်းမှာသေးတဲ့ရက်ဖက်ပြည်သူတွေနဲ့ပတ်သက်လို့စင်ပြူးစုဖို့အတွက်ရခိုင်လွတ်တော်မှာတင်းတယ်တမရကိုယ်စားရီကကန့်ကွက်တာပဲဗျာဟ
ုတ်
တယ်ဒီကန့်ကွက်တာတော့ကျွန်တော်တို့ရှိနေမှာပဲဒါပေမဲ့ဒုနာဆိုရခိုင်လွတ်တော်အမှတ်ကအများစုဖြစ်တဲ့ကောင်အဆိုကတော့ဒီအဒီဖြစ်သွားတာပေါ့အဲ့တော့လွတ်တော်အနေနဲ့ကတော့အလုပ်လုပ်ဖို့လိုပါတယ်လွတ်တော်အနေနဲ့ကလောလောဆယ်မှာလွတ်တော်ငင်းငင်းလုံငန်းနေတဲ့ကင်းကွာသလိုဖြစ်နေဗျာဥမာဆိုပါတော့မူလအဆိုကချထားတဲ့ policy ကဒီငင်းငင်းဆွေးနွေးပွဲမှာအဆိုကလွတ်တော်တမရနဲ့တန်းသားလက်နက်ကန်နေပါမယ်နိုင်ငံရေးပါတီပါမယ်တော့အဲ့မှာကျွန်တော်ဘုံဘောလူကြီးတွေထွက်လာမှာအဲ့ဘုံဘောလူကြီးတွေကိုလွှတ်တော်တင်ပြီးတော့အခြေခံဥပဒေပြင်ဆင်မယ်လို့ကျွန်တော်တို့ရင်းတော့ဒီလမ်းကြောင်းကိုပေးထားတာဖြစ်တယ်တကယ်တမ်းအခု NLD ရာနေပြီးတော့အခြေခံဥပဒေပြင်ဆင်လို့လုပ်တဲ့အခါမှာအဲ့ဘုံဘောလူကြီးကြိုက်တွေကဘယ်ရောက်နေမှမသိဘူးအပေါ်ဆွဲထုတ်လာတာလည်းမတွေ့ရဘူးပေါ့ဗျာအဲ့တော့ပထမဒုတိယအကြိမ်ကြီးတာကတော့38ချက်ရှိတယ်တတိယညညာအကြိမ်ကြီးတာက14ချက်ရှိတယ်အစုပေါင်း51ချက်ရှိတယ်ဒီ51ချက်ကိုဆွဲထုတ်လာပြီးဒီ51ချက်ပေါ်မှာအခြေခံပြင်မယ်ဆိုလို့ရှိရင်ပြင်းဖို့ဟာဖြစ်တယ်ပြင်းဖို့ဟာဆိုဒါဆိုရင်ငင်းပွားစရာမရှိဘူးလေနိုင်ငံရေးပါတီတွေရောတက်ကော NLD အကုန်လုံးသဘောတူပြီးသားပဲအဲအပြင်ကဒီလွှတ်တော်ပြင်ပ EU တွေလည်းသဘောတူပြီးသားကိစ္စပဲဒါပေမဲ့လက်တွေ့မှာလွှတ်တော်အဲ့လိုလုပ်တာမတွေ့ရအောင်အဲ့တော့လွှတ်တော်မှာလည်းအာဏာချက်တွေတော့ရှိပါတယ်ရှိတယ်လို့ပြောရပါမယ
်ဆိုတော့အခုဆိုကြပါစို့အခုဒီအခုလက်ခက်တင်းတင်းဖြစ်နေတဲ့ဒီတက်နေရာချထားရေးကိစ္စကိုသဘောတူချင်ရပြီပဲဆိုကြပါစို့နောက်လာမယ့်အစီအစဉ်ဆွေးနွေးပွဲတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ vision ကဘာလဲသူတို့ကဒီသူတို့နေရာတွေမှာသူတို့ရှိသတ်မှတ်ထားတဲ့ကန့်သတ်နေပြီမှာသူတို့လက်နက်ကိုင်ပြီးတော့ရပ်တည်ဖို့လာဒါမှမဟုတ်နိုင်ငံဒီအစိုးရဘက်က vision ကဘယ်လိုဖြစ်စေချင်တာလဲအဲ့ vision တကူကဘယ်လောက်ထိကွာခြားမှုရှိဟိုဘောအဆုံးသတ်ဒီဟိုဘောငင်းငင်းရသွားပြီးတဲ့နောက်မှာ
အစိုးရဘက်ကတော့ဒီဘန်လူရထုတ်ပြီးတာနဲ့သူ NC လမ်းကြောင်းဝန်ထမ်းကိုဆွေးနွေးဖို့ပါပဲအဲ့တော့ဒါဟိုတိုင်းသားလက်နက်ကိုင်တွေဘက်ကလည်းနိုင်ငံရေးဆွေးနွေးဖို့ကိစ္စတော့ညစ်ပယ်မှာမဟုတ်ပါဘူးသူလည်းနိုင်ငံဆွေးနွေးပွဲဆွဲပေါ်တော့တက်လာကြမှာပဲဒါပေမဲ့ပြဿနာတစ်ခုကကျွန်တော်တို့တိုက်ရင်မှာဒီလက်နဲ့မကင်လက်နဲ့ကင်ထားတာတော့မှဟာစကားပြောခွင့်ရဖို့ခက်ဖြစ်နေလက်နဲ့မလုံတာစွန့်လိုက်ရင်လည်းအဲလိုကစကားပြောခွင့်ရှိတော့မှာမဟုတ်ဘူးဆိုတဲ့အမြင်မျိုးဖြစ်နေသူကလက်နဲ့ကင်မှာလူရဝင်နေဆိုတဲ့အမြင်မျိုးဖြစ်နေတဲ့အခါကျတော့ဒီလက်နဲ့ကင်တက်ဖြစ်ရှင်ပြဿနာကကျွန်တော်တို့တိုင်းပြည်အနာဂတ်မှာတော်တော်ခက်ခဲတဲ့ပြဿနာပါပဲအဲ့တော့တက်ကပြောနေတခုစောတက်မလို့ဆိုတာရေဘူးအဖြစ်တော့ဒါညှင်းပယ်စရာအကြောင်းတော့မရှိဘူးပေါ့နောက်တခုစောတက်မလို့ဆိုတာဒါပေမဲ့တိုင်းသားလက်နက်ကင်တက်အသီးသီးရသူတို့လူကျင်တဲ့နိုင်ငံရေးညီမချင်းတွေမရမချင်းလက်နက်ကင်သူတို့ရဲ့လက်နက်ကင်တက်ဖွဲ့ကိုစွန့်လို့ဖို့ဆိုတော့ခင်းလေဝင်ထင်ပါတယ်အဲ့ဒီအတွက်ကတော့ကျွန်တော်တို့အတော်လေးလှုပ်ယူအောင်မယ်လို့ထင်ပါတယ
်မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြားစတာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တိုင်းရဲ့တင်းနှင်းလာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ3240 48နဲ့လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာတစ်လွှာထူးခြားဆန်ပြသတင်းစတာတွေကိုနှာစင်ရဖို့ရှိပါတယ်။အဲ့ဒီတဲကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နှာစင်ရပါမယ်။ဒီတစ်ပတ်မှာတော့ဒီပြည်တွင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့အကြောင်းအရပြည်နှင်းလုံယုံရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဦးစီသူအောင်မြစ်ကဆွေးနွေးတင်ပြထားပြီးမန်အင်ဂျင်နိုင်တဲ့အတူကူညီတင်ဆက်ထားပါတယ
်။အခုရပိုင်းနိုင်ငံရေးစီလောကတွေမှာပြည်သူတွေကပါစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ကတော့နိုင်ငံတော်သမရယုံရဲ့လုံယုံရေးဆိုင်ရာသတိပေးချက်လျှို့ဝှက်အဆင့်စာတစောင်ပေါက်ကြားလာတဲ့ကိစ္စပါပဲ။စာထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့စုပေါင်းပြီးနေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲရေးလုပ်ဖို့သတင်းရတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီဖွဲ့တွေထဲမှာ AA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့အစိုးရနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့ CNF ချင်းမျိုးသားတပ်ဦးနဲ့ KU ကရင်မျိုးသားအစည်းအဝေးနာမည်တွေပါဝင်နေကြတော့ရှင်းကြလင်းကြလက်ရှိအကောင့်ထဲပေါ်နေတဲ့ညီညာရေးလုပ်ငန်းစဉ်ထိခိုက်မလားစိုးရင်သူတွေကစိုးရင်ကြဖြစ်ကုန်ပါတယ်။အခုပြဿနာရဲ့ရင်းမြစ်ကဘာဖြစ်မလဲညီညာရေးလုပ်ငန်းစဉ်ကိုရောထိခိုက်နိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။အင်တာနက်လူမှုကွန်ရက်ကနေတဆင့်ပြင်ပကိုပေါက်ကြားလာတဲ့စာဟာနိုင်ငံတော်သမ္မတရုံးနိုင်ငံရေးနဲ့လုံခြုံရေးဌာနကြီးကနေပြည်ထောင်စုအဆင့်အဖွဲ့အစည်းအားလုံးနဲ့ပြည်ထောင်စုဝန်ကြီးဌာနအားလုံးကိုအကြောင်းကြားတဲ့စာဖြစ်ပါတယ်။စာထဲမှာ2019ခုနှစ်ဩဂုတ်လ30ရက်နေ့ကထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလခေါ်ဘဲကလော့ဒုက္ခသည်စခန်းကြီးဗိုလ်မှူးကျော်စခန်းကုန်းမှာAA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ CNF ချင်းမျိုးသားတပ်ဦးနဲ့ KNU ကရင်အမျိုးသားအစည်းအရုံးအဖွဲ့ဝင်စုစုပေါင်းအယောက်20လောက်အစည်းအဝေးလုပ်ခဲ့ကြတဲ့အကြောင်းအစည်းအဝေးမှာ2019စက်တင်ဘာလ16ဒါမှမဟုတ် 26 ရက်နေ့ဒါမှမဟုတ်အောက်တိုဘာလ16သို့မဟုတ် 26 ရက်နေ့နေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲမှုတစ်ခုလုပ်ဖို့ရက်တက်မှတ်ခဲ့ကြောင်းနဲ့အဲ့ဒီလိုလုပ်ရတာဟာကချင်ပြည်နယ်ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းတွေမှာတပ်မတော်နဲ့ KIAAA TNLA MNDAA တပ်ဖွဲ့တိုက်ပွဲဖြစ်ပွားနေတာတွေကိုအာရုံလွှဲဖို့ဖိအားညှော့နှဲစေဖို့ရည်ရွယ်တာဖြစ်ပြီးအဲ့ဒီလိုလုပ်ဖို့အတွက်တာဝန်ခွဲဝေတာလမ်းကြောင်းတပ်ဖက်တာနေ့ရက်အချိန်အတည်ပြုတာဖောက်ခွဲပစ္စည်းတည်ယူပို့ဆောင်မှုအတည်ပြုတာတွေဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်စာထဲမှာပြည်ထောင်ဝင်ကြီးဌာနကပေးပို့တဲ့စာကိုရည်ညွှန်းထားတဲ့အတွက်ဒီစာပါအချက်လက်တွေဟာပြည်ထောင်ဝင်ကြီးဌာနကရရှိပြီးသမ္မတရုံးစီပေးပို့တဲ့အကြောင်းအရာတွေဖြစ်တယ်လို့နားလည်နိုင်ပါတယ်။ဒီနေရာမှာပထမဦးဆုံးစစ်ဖို့လိုတာကစာပါအကြောင်းအရာကိစ္စပါ။ဒီစာကိုပြည်ထောင်ဝင်ကြီးဌာနကနေသမ္မတရုံးကလက်ခံရရှိတာဖြစ်ပါတယ်။ပြည်ထောင်ဝင်ကြီးဌာနကိုတက်မတော်ဘက်ကဓာတ်ရိုက်ပေးပို့တာလားဒါမှမဟုတ်အောက်ခြေဘဲထောင်လန်ရေးအဖွဲ့အစည်းကပေးပို့တယ်ဆိုတာမျိုးတော့မသိရပါဘူးဘလို့ပဲဖြစ်ဖြစ်အဲ့ဒီထောင်လန်ရေးတည်င်းရတဲ့အဖွဲ့အစည်းအစဉ်စဉ်ဟာတည်င်းပါအကြောင်းအရာတွေကိုအရင်စစ်ဆစ်ဖို့လိုပါတယ်စစ်ဆစ်ပြီးနောက်မှမှတ်ချက်နဲ့တကွအထက်အစဉ်စဉ်တင်ပြရမှာမျိုးပါအောက်ဆုံးအစဉ်ကရတဲ့တည်င်းအချက်လက်တစ်ခုကိုဘာစစ်ဆစ်မှုမှမလုပ်ဘဲထိတ်ဆုံးအဆင့်ထိတက်သွားတာမျိုးဆိုရင်တော့အတော်ကိုမဖြစ်တဲ့ကိစ္စလို့ပြောနိုင်ပါတယ
်စာပါအကြောင်းအရာကိုစစ်ဆစ်ရင်ထိုင်းနိုင်ငံမဲအောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလခေါ်ဘဲကလော့ဒုက္ခသည်စခန်းဆိုတာကစမှားနေပါပြီမဲလဒုက္ခသည်စခန်းဟာထိုင်းနိုင်ငံတပ်ခရိုင်ထဲမှာရှိတာပါနောက်တစ်ချက်ကဖောက်ခွဲလုပ်မယ်ဆိုတဲ့လူအယောက်20ကိစ္စပါစာထဲမှာဒီလူတွေဟာ AA KIA CNF KU အဖွဲ့ဝင်တွေလို့ဆိုထားတဲ့အတွက်တကယ်ဖြစ်နိုင်မဖြစ်နိုင်အသေးချာဆန်းစစ်ကြည့်ဖို့လိုပါတယ်အကြောင်းကတော့ CNF နဲ့ KU အဖွဲ့တွေဟာအစိုးရနဲ့အပြစ်ခတ်ရက်စဲငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့တွေဖြစ်နေတဲ့အပြင်ချင်းမျိုးသားတပ်ဦးဆိုရင်မြို့ထဲဝင်ဖောက်ခွဲရေးလုပ်တဲ့အစင်လာမရှိုံမကချင်းပြည်နယ်မှာတော့တကယ်ကိုအပြစ်ရထားတဲ့အဖွဲ့တစ်ခုဖြစ်နေလို့ပါ
နောက်တစ်ချက်ကစားရဲမှာအဲ့ဒီလူတွေဖောက်ခွဲမှုလုပ်ရတဲ့အကြောင်းရင်းဖော်ပြရမှာကချင်ပြည်နယ်ရခိုင်နဲ့ရှမ်းမြောက်မှာ KIAAA TNLA MNDA အဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာရှောင်ရှားဖို့ဆိုတာမှလည်းအမားပါနေပြန်ပါတယ်။အကြောင်းကတော့တက်မတော်နဲ့ KIA အဖွဲ့ဟာကချင်ပြည်နယ်မှာတိုက်ပွဲမဖြစ်ပွားတာကာလအတော်ကြာနေပြီဖြစ်လို့ပါ။စပါအကြောင်းအရာတစ်ခုလုံးကိုခြုံငုံကြီးလိုက်ုံနဲ့ကျွမ်းကျင်သူတွေမဆိုထားနဲ့တာမန်နိုင်ငံရေးစီရေးတိခောက်မိတဲ့သူတွေတောင်ဒါယုံကြည်ရလောက်တဲ့သတင်းအချက်လက်မဟုတ်ဘူးဆိုတာနားလည်နိုင်ပါတယ်။ကောင်းပါပြီ။လုံခြုံရေးသတိဆိုတာပိုတယ်မရှိဆိုတာမျိုးနှလုံးသွင်းပြီးအောက်ခြေကရတဲ့အဲ့ဒီစိတ်ချယုံကြည်လို့မရတဲ့သတင်းမျိုးကိုအကယ်၍ဖြစ်လာခဲ့တော့ဆိုရဲစဉ်းစားနည်းမျိုးနဲ့အစိုးရပို့ပြီးဂီယူဆိုင်အရေးယူကာကွယ်မှုလုပ်မယ်ဆိုရင်လည်းလုပ်လို့ရပါတယ်။ပထမတစ်ဆင့်ကတော့ပြည်ထောင်စုဝန်ကြီးဌာနဒါမှမဟုတ်တမတော်ဘက်ကနေနိုင်ငံတော်သမ္မတရုံးစီစာပေးပို့ရမှာမူရင်းအောက်ခြေကရလာတဲ့အချက်လက်အပြင်မှတ်ချက်တွေအစဉ်တန်းသတ်မှတ်ပေးတာတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိတေချာလုပ်ပေးဖို့လိုပါတယ်။အောက်ခြေကရလာတာကိုသတင်းအကြမ်းတွေအတိုင်းသမ္မတရုံးစီအထိအရောက်ပို့တာကတော့လုတ်တင်တဲ့အလုပ်မျိုးတော့မဟုတ်ပါဘူး။ဒုတိယတာဝန်ရှိတာကနိုင်ငံတော်သမ္မတရုံးမှာဒီနေ့ဝင်ကြီးဌာနကနေအကြမ်းတိုင်းပို့လာတဲ့မှန်မယ်မမှန်ဘူးမတေချာတဲ့အခုလိုသတင်းမျိုးအတွက်လုံခြုံရေးတက်လန့်နှိုးဆော်မှုလုပ်ရမှာငင်းကြေးလုပ်ငန်းစဉ်ထိခိုက်နိုင်မဲ့ကိစ္စတွေကိုအထူးသတိထားဆောင်ရွက်ဖို့လိုပါလိမ့်မယ်
။တကယ်တော့ခုလိုပြဿနာဒါပထမဦးဆုံးအချိန်တော့မဟုတ်ပါဘူး။လွန်ခဲ့တဲ့5-6နှစ်သမရဦးသိန်းစင်အစိုးရလက်ထက်မှာ KIA အဖွဲ့ကဘယ်ဖို့မှု KU အဖွဲ့ကဘယ်ရာရှိဦးစီးပြီးအကြမ်းဖက်လုပ်ရတဲ့လုပ်ဖို့ဘယ်နေ့ကဘယ်နေရာမှာဆွေးနွေးကြတယ်ဘယ်လမ်းကြောင်းတွေကနေဆင်းလာကြတော့မယ်စသဖြင့်နေပြည်တော်ဈေးရှိမှာဆိုင်းဘုတ်ကြီးကပ်ပြီးပေါ်ပေါ်တင်တင်လူသိထင်ရှားကြေညာခဲ့မှုပါတယ်အဲ့ဒီချိန်ညဉ့်ညဤတိဆောင်းနေခြင်းဖြစ်ပြီးသက်ဆိုင်ရာတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေကလည်းဝေဖန်ဆိုင်းဘုတ်ကြီးကိုလည်းပြန်ဖြုတ်လိုက်ရတဲ့သာရကရှိခဲ့မှုပါတယ်ခုဆိုရင်လဲ KU လို CNF လို့အဖွဲ့တွေကဒီဖြတ်ဝေစာကိုကန့်ကွက်ပြောဆိုနေကြပါပြီဒါဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်အများပြည်သူအထင်မြင်လွဲမှားအောင်တမင်များလှုပ်လှည်သလားဆိုပြီးမေးခွန်းထုတ်လာကြပါပြီ။ဒါကြောင့်ခုပြဿနာဟာငြိမ်းချမ်းရေးကိုမထိခိုက်ခဲ့ရင်တော့ယုံကြည်မှုကိုထိခိုက်စေတာကတော့သိကြပါတယ်။အဖြေကတော့တမတော်အနေနဲ့ထောက်လှမ်းရေးသတင်းရယူမှုအစစ်မြင့်လာအောင်လုပ်ဖို့နဲ့အခုလိုလုတ်ကင်ဆောင်ရွက်ရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအလေးနက်ထားစဉ်းစားဖို့လိုနေပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါမနက်ဖြန်အင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်မှာဗားဒီဆွေးနွေးကြမှာပါလေ
သွားရှင်ခင်ကာလုံလို့အတူောက်ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခန်းကဏ္ဍကိုချက်ထွင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်အစုပြုချက်တွေလွှတ်တော်မှာရှိနေသလိုပဲလက်ရှိဆိုရလက်ထက်ကာလုံအစည်းအဝေးမခေါ်နိုင်တဲ့အပေါ်တမတော်ဘက်ကလည်းဝေဖန်ပြောဆိုတာချို့ရှိနေပါတယ်။ဒါကြောင့်မို့အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီနဲ့ပတ်သက်လို့လက်ရှိ energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လေလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-32-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သွားရှိလို့ကြိုးစားပါတယ်ခင်ဗျာ
။အင်္ဂါည VOE ရဲ့ဒရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာအခုတော့မအေးတန္တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် Facebook စာမျက်နှာပေါ်ကသောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုပြောပြပေးခြင်းပါတယ်နော်။ စနေနေ့ကျန်းထုတ်လွှင့်မှုကို Facebook ပေါ်ကနေထိုက်ရိုက်နားဆင်ပြီးတော့ရေးလာတဲ့သောရရှင်တန်တန်ထီကတော့မင်္ဂလာညကျန်းလေးပါ VA ပျော်ရွှင်မှုအပေါင်းနဲ့တရဖူးစောင်းနိုင်ပါစေလို့ပြောလာပါတယ် Messenger ကနေရေးလာတဲ့သောရရှင်စိုးဝေအောင်ကတော့မင်္ဂလာပါ VA ကျွန်တော်ကမနက်ပိုင်း6နာရီကနေ9နာရီထိအစီအစဉ်ကိုနေ့တိုင်းနားထောင်ဖြစ်ပါတယ်တဲ့သူကရေဒီယိုလေးနဲ့ပဲနားထောင်နေသူပါလို့ရေးလာပါတယ်သောရရှင်နောက်တဦးကတော့သတင်းနားဆင်ခြင်းလို့ပါဘလို့နားထောင်ရမလဲဆိုတာပြောပြပေးပါအောင်လို့ Facebook Messenger မှာစာရေးလာပါတယ်ရှင်ဟုတ်ကဲ့ဒီလိုမျိုး Facebook Messenger အထိတုံးနေဆိုတော့ Facebook ရှိမယ်ထင်ပါတယ်เนาะဒါကြောင့်မလို့ Facebook ပေါ်မှာ VOA မြန်မာပိုင်းစာမျက်နှာမှာတင်ထားတဲ့သတင်းတွေကိုကြည့်လိုက်ပြီးတော့အဲ့မှာ Radio ရောရုပ်မြင်သံကြားအစီအစဉ်တွေရော Radio သတင်းတွေအသံဖိုင်တွေနောက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ချက်တွေ Video ဖိုင်တွေကိုပါတင်ထားပေးတာတွေ့ရပါမယ်ဓာတ်ရိုက်အစီအစဉ်တွေကိုလည်းအဲ့ဒီစာမျက်နှာကနေပြီးတော့ကြည့်ရှုနားဆင်လို့ရပါတယ်ရှင်မြို့ထုံးမောင်ဆိုတဲ့သောရရှင်ကတော့တာလီစွာပါ VOA ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေကြောင်းစုမုံကောင်းတောင်းလျက်ပါတဲ့ရခိုင်လိုနှုတ်ဆက်လာပါတယ် Sign Arc Sign ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ VOA မြန်မာပိုင်းအစီအစဉ်တွေကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့တော်ရရှင်တွေအထူးကျေးဇူးတင်ပါတယ်နော်တော်ရရှင်ကြော်ထေးကတော့ TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာကဏ္ဍပါဝင်ရင်ကောင်းပါမယ်တဲ့ဟုတ်ကဲ့ပါရှင်ကိုကြော်ထေးရေဒီကျမတို့ရဲ့ VOA TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာဆိုပြီးတော့ကဏ္ဍတက်တက်ခေါင်းစဉ်တက်ပြီးတော့တင်ပြပေးတာမျိုးတော့မရှိပါဘူးဒါမဲ့လေဒီအပတ်စဉ်တစ်ပတ်ကိုတရက်မကပါသိပ္ပံနဲ့နည်းပညာဆိုင်ရာသတင်းတွေဆောင်းပါးတွေကိုကျမတို့ပုံမှန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဈေးပညာသတင်းတွေကိုလည်းဒီ TV အစီအစဉ်မှာမှန်မှန်ထည့်သွင်းပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်ရှင်ကိုကျော်ထေးအခုလိုမျိုးစာရေးပြီးတော့အကြံပြုလာတာအတွက်အထူးကျေးဇူးတင်ပါတယ်နော်ဖိလစ်ရွှေဆိုတဲ့သောရရှင်က Messenger ကနေပဲမေးလာတာပါဒီသောရရှင်ကတော့
နေ့စဉ်သတင်းများကို Facebook ပေါ်မှာတင်ပေးပါရန်မြစ်တာရက်ခံပါတယ်ခင်ဗျာယခင်က notification တွေတက်လာတော့လဲအခုမတက်လာတာကြောင့်အကူအညီတောင်းခံရခြင်းဖြစ်ပါတယ် RFA လည်းထုံနီး၎င်းဖြစ်နေပါတယ် line မကောင်းတော့ကြောင့်လားမသိပါအခုလိုဖြေကြားပေးတော့ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
โอเคဒီသောရရှင်ကိုကျွန်မ Facebook Messenger ကနေပြီးတော့လည်းပြန်ချားပေးလိုက်ပါတယ်เนาะဒီမှာဒီသောရရှင်ပြောထားတဲ့အကြောင်းအရာတခြားသူတွေကိုလည်းကျွန်မဖြေချားပေးပြီးသားဖြစ်အောင်လို့ကျွန်မတို့မြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ပြောပြချင်ပါတယ်သူမေးထားတာကကျွန်မတို့စီကနေပြီးတော့ VOA မြန်မာပိုင်းသတင်းတွေတက်လာတဲ့အခါမှာသူစီကိုသတင်းအစ်စ်တွေရောက်ပါပြီဆိုတဲ့အကြောင်းကြားစာမရောက်ဘူးပေါ့လေ notification တက်မလာဘူးလို့ပြောထားတာပါโอเคသူပြောသလိုဒီ notification မတက်တာကကိုယ့်ရဲ့ Facebook မှာအဲ့လိုမျိုးသတိပေးချက်မလာအောင်လို့ notification မရောက်အောင်လို့လှုပ်ထားလို့ဖြစ်ပါလိမ့်မယ်။ကျမတို့ view back ကတော့အဲ့လိုမျိုးဒီသောရရှင်နေစီကိုသတင်းအစ်စ်တက်ရင်တက်ကြောင်းတွားပြီးတော့ပို့ပါမပို့ပါဆိုတာမျိုးပြောလို့မရပါဘူး။ဒီ Facebook account ပိုင်ရှင်ကိုယ်တိုင်ကပဲကိုယ့်စီမှာဘယ်ကနေဘာသတိပေးတာလိုချင်လဲဆိုတာကိုကိုယ့်ဘာကိုရွေးချယ်ထားပေးရတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့အဲ့လိုမျိုး notification မတက်လို့သတင်း VOA သတင်းတင်တင်ချင်းမသိရဘူးဆိုတဲ့သူတွေအဲ့ဒီပိုင်ကိုနည်းနည်းတက်ကြွမ်းတဲ့သူစီကိုမေးပြီးတော့notification လောက်အောင်လောက်ရဲနီးလေးကိုမေးကြည့်ပါလို့ပြောချင်ပါတယ်။ကျမလေးလိုင်းကနေရှင်းပြနေတာကတိတ်ပြီးအဆင်ပြေမှာမဟုတ်လို့ပါရှင်။နားဆင်နေတော်ရရှင်နေအလုံးအဆင်ပြေပါစေလို့ပဲကျမဒီဘက်ကနေဆူတောင်းပေးချင်ပါတယ်နော်။ဂျော်နီစာဆိုတဲ့တော်ရရှင်ကတော့ VOA ကိုနားဆင်လာတာအရင်ကြားခဲ့ပါပြီ။အထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ဒီတော်ရရှင်က website ကနေနားဆင်ရတာပို့ပြီးတော့သဘောကျပါတယ်တဲ့ဟုတ်ကဲ့ဒီကျမစဉ်းစားကြည့်တာတော့ဒီတော်ရရှင်ကပြည်ပမှာနေတဲ့သူလားမသိပါဘူးနော်။ဒါဆိုမြန်မာနိုင်ငံထဲမှာတော့ဒီ Facebook ကနေပြီးတော့အလွယ်တကူတယ်လီဖုန်းပေါ်ကနေနားဆင်တာကိုလူနားထောင်များလို့ပါ။ဘလို့နည်းနဲ့ပဲနားထောင် Facebook ကပဲဖြစ်ဖြစ် Internet Radio ရုပ်မြင်သံကြားနှစ်သက်ရာကိုအသုံးပြုပြီးတော့ကျမတို့ VOA စီစဉ်ကိုနားဆင်ကြည့်ရှုလို့ရအောင်လို့ကျမတို့သတင်းမီဒီယာမျိုးစုံကနေပြီးထုတ်လွှင့်တင်ဆက်ပေးနေပါတယ်။နားဆင်တဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်။သောရရှင်တယောက်ကစမ်းဖေဆိုတဲ့သောရရှင်မှာသူကသတင်းအချက်လက်တွေတင်ပြပေးဖို့အကြံပြုခြင်းပါတဲ့။ပြီးတော့
VOA ပြည်သူတွေအတွက်တစ်ဖက်တစ်လမ်းကကူညီပေးစီလိုပါတယ်။ခဏဖြစ်ပြက်နေတဲ့ပြည်သူတွေခံစားနေရတဲ့ဒုက္ခပြာပါဒတွေကို VOA မှာရင်ဖွင့်ကြင်လို့ပါ။အကြောင်းလေးပြန်ပေးပါခင်ဗျာ
။ဟုတ်ကဲ့ပါ။ကျွန်တော် VOA မြန်မာပြည်ကပေးစာများအစီအစဉ်ကနေတက်ဆင့်ကိုကြုံတွေ့နေရတဲ့ဒုက္ခတွေကိုမြင်နေရတဲ့လိုအပ်ချက်တွေကိုထောက်ပြလို့ရပါတယ်။ဒီမှာရင်ဖွင့်စာတွေကျွန်တော်ဖော်ပြပေးနေပါတယ်ရှင်။ဒါမဲ့လည်းတစ်ခုရှိတာကဒီပုဂ္ဂိုလ်တဦးတယောက်ကိုပုဂ္ဂလိကရေးရာတိုက်ခိုက်တာမျိုးဒါမျိုးဆိုရင်တော့ကျမတို့ဒီဘက်ကနေပြီးတော့အဲလိုစာမျိုးကိုဖော်ပြပေးပြီးတော့ပြန်ချပေးမှာမဟုတ်ပါဘူးเนาะဒါနဲ့ VOA ကပြန်ချပေးတဲ့စာတစ်စောင်အဲ့ဒီစာကိုပြန်ချပေးခဲ့တာတော့ကြာပါပြီကျမတို့ဒီ9လပိုင်းဆိုတော့ဇူလိုင်လတုန်းကပြန်ချပေးခဲ့တဲ့စာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကအဲ့ဒီပြန်ချပေးတဲ့စာနဲ့ပတ်သက်ပြီးတော့စာပို့လာတာပါသူက
VOA ခင်ဗျာ ဆဲလ်ဖုန်းတာဝါတိုင်ကိုလူနေအိမ်နားနီးမှာစောင့်မယ်ဆိုရင်လူကျန်းမာရေးကိုထိခိုက်နိုင်မှာသလားဆိုတဲ့မေးခွန်းကိုမြန်မာပြည်ကပေးစာများအစီအစဉ်ထဲမှာနားထောင်လဲရပါတယ်။အတန်ဖိုင်ကိုပြန်ရှာကြည့်တာရှာမရဘူးဖြစ်နေပါတယ်။ကျေးဇူးပြုပြီးတော့အဲ့ဒီအတန်ဖိုင်ကို message ကနေပဲဖြစ်ဖြစ်ဒါမှမဟုတ်နောက်တစ်ချိန် VOA ကနေပဲဖြစ်ဖြစ်ထပ်လွှင့်ပေးစီခြင်းပါတယ်ခင်ဗျာ။ VOA ကအစီအစဉ်တွေကြောင်းဘူသူဒ္ဓတွေအများကြီးရပြီးတော့သတင်းတိုင်းကိုသိနေရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA ဒီတမကအောင်မြင်ပါစေ။VOA အဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မဒီသောရရှင်ကိုအဲ့ဒီနေ့တော့ထုတ်လွှင့်ပေးတဲ့အတန်ဖိုင်ကိုပို့ပေးလိုက်ပါတယ်နော်ကျွန်တော်တို့စီမှာသွားပြီးတော့ဓာတ်ရိုက်နားထောင်မယ်ဆိုရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာသွားပြီးတော့ကျွန်တော်တို့အပတ်စဉ်ခန်းနာအဲ့ဒီအပတ်စဉ်ခန်းနာထဲမှာထပ်ပြီးတော့ရွေးလိုက်မယ်ဆိုရင်တော့ Radio အပတ်စဉ်အစီအစဉ်များဆိုတဲ့နေရာမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုသွားပြီးတော့ရှာလို့ရပါတယ်အဲ့မှာလည်းတွားပြီးတော့နားထောင်လို့ရပါတယ်စီစဉ်ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုဝင်းမင်းအောင်ရေကိုဦးဆိုတဲ့တော်ရချက်ကတော့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုတေချာလေးပြည့်ပြည့်စုံအောင်တင်ဆက်ပေးပါဆိုတော့ပြောလာပါတယ
် VOE ကိုအမြဲနားထောင်ပါတယ်စီစဉ်တွေကောင်းမွန်ပါတယ်တိုက်ရိုက်လေးလိုက်စီစဉ်ကိုအချိန်တိုးတင်ပါတယ်ဘာကြောင့်လဲဆိုတော့ဆွေးနွေးချက်ကိုပြီးအောင်စုံအောင်နားထောင်ပေးပါVOA ကကိုမတွေလိုအဲယာကွန်လေးနဲ့မဟုတ်ပါဘူးထမင်းနဲ့မှန်သူတွေပါစကားတခွန်းကြောင့်ကဘာအသိစေနိုင်ပါလေစကားစာမဖြတ်သင့်ပါဘူးအကိုမတို့ဘာဆက်ပြောမလဲသိချင်ပါပါဒီသဘောပါပဲ
ဟုတ်ကဲ့ပါကိုကြီးဒီမှာလဲဟိုဒီကိုဦးလိုပဲတော်ရရှင်တွေတော်တော်များများဒီကိစ္စနဲ့ပတ်သက်ပြီးတော့စောရကတက်ကြတိုင်းတန်းကြတာလဲရရှိပါတယ်နော်ကျမတို့ဒီဘက်ကနေအတန်ဖြဲရတယ်ဆိုတော့ကလည်းကျမတို့ကအချင်းကိုအတိအကျထုတ်လွှင့်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကအတန်မဖြတ်ဘဲနဲ့ဒီလူတယောက်တည်းကိုပဲဒီအရှိကြီးပေးပြောနေတာမျိုးဆိုရင်တော့တခြားသူတွေလည်းပြောခွင့်မကြုံလိုက်ဖဲနဲ့နောက်ပြီးတော့အချင်းကလည်းကျမတို့ပြည့်သွားတဲ့အခါမှာသူတို့ရဲ့ဒီဂျိုရုဆလောင်ကနေအတန်တွေကလိုင်းကအလိုလိုပြတ်တောက်သွားတာဖြစ်ပါတယ်တခြားအစီအစဉ်တွေလည်းကျမတို့အချင်းနဲ့ဟိုအစီအစဉ်ကြိုက်ထားလို့ထုတ်လွှင့်လို့မရပဲနဲ့အကုန်လုံးဒုက္ခရောက်ပြီးတော့စကားတန်လန့်ဆွေးနွေးဝဲတန်လန့်နဲ့ဒီရေဒီယိုအစီအစဉ်ကိုလက်ဆတ်တက်လိုက်ရတဲ့အခြေအနေကိုရောက်မှာပါဒါကြောင့်မလို့ကျမတို့ကလည်းဖြတ်ရတာပါเนาะကျမတို့ဒီအတန်ထုတ်လွှင့်ခြင်းတွေအများကြီးရှိတယ်ဆိုရင်တော့လည်းဘယ်သူပဲပါပြောပြောပြီးဆုံးအောင်ပြောပလိစေဆိုပြီးတော့ထားလို့ရပါတယ်ဒီမှာတိုက်ရိုက်လေးလိုင်းလေးလိုင်းပေါ်မှာဆွေးနွေးတာကအပြင်မှာအဲ့လိုကျင်းပတဲ့ဆွေးနွေးဝဲတွေနဲ့ကြွားချတဲ့အချက်ပဲဖြစ်ပါတယ်ဒါကိုနားလည်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်เนาะဒီတော်ရရှင်လိုပဲတခြားဒီကိစ္စနဲ့ပတ်သက်ပြီးမကြည်လည်တဲ့တော်ရရှင်နဲ့ရှင်လည်းကျွန်မအခုရှင်းပြတာလေးကိုနားလည်သဘောပေါက်လက်ခံလိုက်မယ်လို့ယူဆပါရရှင်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။ခုပြောလာတဲ့တော်ရရှင်တွေလိုပဲဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့တော်ရရှင်တွေကိုယ်ပိုင်အမြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ရေးချင်တယ်ဆိုရင်တော့ကျမတို့စီကိုစာရေးပြီးတော့ဆက်သွင်းနိုင်ပါတယ်နော် Facebook email နောက်ပြီးတော့ဒီစာရိုက်ကဆိုရင်လည်းကျမတို့ကြီးညာပေးမဲ့စာရိုက်တစ်တာအမှတ်ကိုစာရေးပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်နိုင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုဆက်ပြီးတော့တေးတောင်းလာတဲ့တော်ရရှင်တွေသူတောင်းထားတဲ့မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြေးပေးခြင်းပါတယ်ရန်တိုင်းရှိုးဆိုတဲ့တော်ရရှင်မက်ဆေ့ချ်မှာပေးဖို့ပြီးတော့တောင်းလာတာဖြစ်ပါတယ်အမတ်တရားတခြင်းလေးတောင်းခြင်းပါတယ်30မြို့တဲပြူချေးရွာကကိုအေးမင်းအောင်တွေရမဲသည်မြို့ပြားစီချေးရွာကမောင်ရန်တိုင်းရှိုးကဖြောပြေးဆောင်ရဲ့လာရိတ်ဆိုတဲ့တခြင်းလေးနဲ့မြတ်တာတေးလက်ဆောင်ပါခြင်းပါတယ်အထူးကျေးဇူးတင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်နိုင်ဆိုကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့တခြင်းလေးကိုအထူးထူးနားထောင်ကြည့်လိုက်ရအောင်ပါနော်ဖြောပြေးဆောင်တည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေ
ကျန်လုံးသားရဲ့ဆန္ဒမူတာခင်နေစကားပါလူတွေမင်းကောင်းကြရင်လဲကိုချင်းနဲ့လို့ပြုံနေမယ်ကစတီဘူးတင်ပါပဲနင်းလို့သင်တာလို့ပါငါဘယ်လဲမချိနေလေ ကမ္ဘာထားတဲ့ချစ်တွေနဲ့ရှင်သာမယ်ရဲ့တွေတဲ့ရောင်စိုးပဲချင်နေမယ်မပြေနိုင်တာတွေပဲတောင်းတရင်လေမင်းစီသနာတွေနဲ့ချင်တတ်တဲ့တွေဒီကဘာမြည်တယ်မှာ ရှိတဲ့နေရာကန်တဲ့ခုငါမနေဘူးစိတ်ရရွေးကိနေရှောက်သွားဖို့လာတာချိန်ပြောင်းပူနေကလေးလေးပြောင်းလို့ရေအိုင်ငယ်ရဲကလာရဲ့ခေတာတံပူထားပါတယ်
ပြည့်စုံတည်ဆိုထားတဲ့လာရိတ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချန်ပေးစာရင်းရင်ဖွင့်စာရင်းနဲ့တည်တဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
မေဒနာကျော်ရဲ့မြန်မာပြည်မှာပေးစာများအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငင်းညမ်းနဲ့မတ်ခင်ဖြူထွေးတို့ကပြောပြကြမှာပါပြည်သူနိုင်ငံမြောက်ပိုင်းကလီလီမြို့မှာပါခေါမိုးပေါ်မှာကြောင်မကောင်တက်နေတာကမထူးခြားပေမဲ့အခုပြည်နေရတာကတော့ကြောင်မဟုတ်ပဲစစ်စစ်ဖြစ်နေတော့အတော်ထူးတယ်လို့ဆိုရမှာပါ ဒီချစ်တဲ့နှစ်ကသူ့ကိုမွေးထားတဲ့သခင်ရဲ့လောင်ကျိုက်တဲကနေလွတ်သွားခဲ့တာပါနောက်တော့ဒေသခံမိသားသမားတွေကမိအစင်းနဲ့ပြစ်ခတ်ဖမ်းဆီးခဲ့ပါတယ်ဖန်ရှင်ကိုတော့တရားမဝင်တားရဲတရိတ်ဆန်ပိုင်ဆိုင်မှုနဲ့အရေးယူဖို့လိုက်ဖမ်းတဲ့အခါမှာဖန်ရှင်ကထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်ဒီချစ်တဲ့နှစ်ဟာငါးလာ၆လာသားအရွယ်လောက်ရှိနေပြီဖြစ်ပြီးပြင်သစ်တရိတ်ဆန်ကာကွယ များရှိနေတာပါရှင
်။အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်သဲကန္တာရဲကAriya 51လို့ခေါ်တဲ့ American လျှို့ဝှက်လေဒါစခန်းရှိတဲ့နေရာမှာဂြိုသားတွေရှိတယ်လို့ယုံကြည်ကြတဲ့အတွက်အဲ့ဒီနေရာကိုဝင်စီးဖို့ online ကနေဖိတ်ခေါ်တဲ့ပွဲတစ်ခုပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကကျင်းပခဲ့ပါတယ်။ဒီဖိတ်ခေါ်မှုကိုလာမယ်လို့ online မှာတုံ့ပြန်တဲ့သူနှစ်တန်းကျော်ရှိခဲ့ပြီးတော့ American စစ်တပ်ကလည်းကန့်သတ်နယ်မြေတဲ့အခွင့်မရှိပဲဝင်မလာဖို့ကြေညာချက်ထုတ်ပြန်ခဲ့ရပါတယ်။တကယ်တမ်းကြေညာထားတဲ့စက်တင်ဘာလ20ရက်နေ့မှာတော့လူနှစ်တန်းကျော်အစား လူဒါဇင်မောင်းများစွာလောက်ပဲအမေရိကန်လီဒဲစခန်းနာကတဲကန်နာရနေရာကိုရောက်လာခဲ့ကြပါတယ်။လာကြတဲ့လူအများစုကအစိမ်းအောင်ဂျိုသားဝတ်စုံတွေကိုဝတ်ဆင်ထားသလိုခေါင်းမှာလည်းတန်ဖြူအုပ်ထုပ်လေးတွေစောင်းထားခဲ့ကြပါတယ်။အဆောင်ချက်ထူထူထဲထဲချထားတဲ့ဂိတ်တစ်ခုကိုဖျက်ကျော်ဖို့ကြိုးစားတဲ့အမျိုးသမီးတစ်ယောက်နဲ့အဲ့ဒီနားမှာအပေါ့သွားခဲ့တဲ့အမျိုးသားတစ်ယောက်ပဲခိတအထိမ့်သိမ့်ခံခဲ့ရပါတယ်။ Area 51 လို့ခေါ်တဲ့နေရာရှိတဲ့အကြောင်းကို2013ခုနှစ်ကမှအမေရိကန်အစိုးရကဝန်ခံထားတာပါ။အခုလို Storm Area 51ဖိတ်ခေါ်မှုကြောင့်အနီးနားကမြို့ငယ်လေးနှစ်ခုဖြစ်တဲ့ Rachel နဲ့ Hiko မြို့တွေမှာပွဲတော်လေးတများစီကားခဲ့ပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကရေကူးအသင်းရောက်ဟော်ကီလေးကျင်းနေတာပါ။1950ခုနှစ်တွေမှာဗြိတိန်နိုင်ငံကစတင်ခဲ့တဲ့ဒီကစားနည်းကို Otto Busch လို့ခေါ်ပြီးရင်ကုန်သူတွေစောင်းရသည်မှာအလေချင်းရစေဖို့စတင်ခဲ့တာပါဒီနေ့ကျင်းပမဲ့အရှိတောင်အာရှအားကစားပြိုင်ပွဲ SEA Games မှာဒီကစားနည်းကိုထည့်သွင်းကျင်းပဖို့စီစဉ်ထားပါတယ်ကစားတဲ့သူတွေဟာရင်ကုန်မြန်မာတွေဖားခြေထောက်တွေတက်ဆင်ထားပြီးရေအောက်ထဲမှာအဝိုင်းပြားလေးကိုအချိန်နဲ့ရိုက်ပြီးရေအောက်ဂိုးတိုင်ထဲကိုဂိုးဝင်အောင်သွင်းရတာပါကစားသမားတွေဟာရေကူးချွမ်းကျင်ရတယ်လို့ရေအောက်ထဲမှာအသက်ကြကြအောက်ထားနိုင်ဖို့လိုပါတယ်ရောက်6ပေကျော်9ပေလောက်မှာတစ်ဖက်6ဦးစီပါတဲ့အသင်းနှစ်သင်းကစားရတာဖြစ်ပြီးတပွဲကိုမိနစ်20ကနေမိနစ်40အထိကြာပါတယ်။လာမယ့် SEA Game အရှိတောင်အာရှအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလကနေဒီဇင်ဘာလအထိကျင်းပမှာဖြစ်ပြီးရွှေတဆိပ်စု4ခုပေးဖို့စီစဉ်ရှိတဲ့ဒီကစားနည်းမှာမြန်မာ၊မလေးရှား၊ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကပါဝင်ရှင်ပြိုင်ကြမှာပါရှင်။
ကိုကြီးညာတင်ဆက်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VO ရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစကားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile App တွေကိုလည်း Download ထည့်သွင်းနိုင်ကြပါတယ် VOA ကိုဝေဖန်အကြံစာပေးစာတွေနဲ့အတူသောရရှင်နဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းဆိုလို့တဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော့တင်မှာသတင်းအချင်းတို့ကိုမတ်သိင်ကြီးထိုက်ကပြောပြမှာပ
ါရုရှားရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေနဲ့ပိုပြီးကျေပြန့်တဲ့နိုင်ငံရေးစနစ်နှစ်ခုစလုံးကိုပြစ်မှတ်ထားတဲ့နွေရာသီဆန္ဒပြမှုတွေရဲ့အရှိန်မျိုးပြန်ရရေးအတိုက်ခံအဖွဲ့တွေစ조사နေတာနဲ့အတူပဲတင်းင်းခနေနေကတော့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေအိခဲနေတဲ့မိုးရွာသွန်းနေတာကိုကြံ့ညံ့ခိုင်းပြီးမော်စကိုမြို့လယ်ရှင်မြင်းကိုပိတ်ဆို့သွားအောင်ချီတက်ခဲ့ကြပါတယ်။တင်းင်းခနေနေ့လူတို့ချီတက်ပွဲဟာဆိုရင်ဒီလအစောပိုင်းရွေးကောက်ပွဲတွေနောက်ပိုင်း Liberal Party နိုင်ငံရေးအဖွဲ့တွေနဲ့မဟာမိတ်ပါတီတွေရဲ့ပထမဆုံးသောစ조사အထောက်အမှုကြီးဖြစ်ပါတယ်။စက်တင်ဘာလ8ရက်ရွေးကောက်ပွဲအကြိုကာလမှာအတိုက်အခံကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်မှုကိုတတ်မြစ်ခဲ့တာကြောင့်နှစ်ပေါင်းများစွာအတွင်းအစိုးရစန့်ကျင်ရေးအကြီးမားဆုံးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလ29ရက်နေ့တနင်္ဂနွေနေ့လူမှုချစ်တက်ပွဲကတော့နိုင်ငံရေးဖိနှိပ်မှုတွေကိုဆန္ဒပြတာဖြစ်ပါတယ်။သမ္မတထရန့်ကိုတရားစွဲဆိုနိုင်ရေးလွှတ်တော်ကစုံစမ်းဖို့ဖြစ်လာစေခဲ့တဲ့အတွင်းသတင်းကိုတာဝန်သည့်တိုင်ကြားခဲ့သူအမည်မဖော်လိုသူဟာမကြခင်အောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့ထွက်ဆိုဖို့သဘောတူခဲ့တဲ့အကြောင်းကော်မတီဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်မှအဒမ်ရှရစ်ကမနေ့တနင်္ဂနွေနေ့ကအတည်ပြုပြောဆိုထားပါတယ်ရှင်။တာလီဘန်ရဲ့အကြမ်းကြီးချင်းချောက်မှုတွေနဲ့ရွေးကောက်ပွဲနောက်ပိုင်းဗျမ်းပရာအခြေစိုက်မဲ့ရေဆိုးရင်ချက်တွေကြားကပဲအာဖဂန်နစ္စတန်သမ္မတရွေးကောက်ပွဲကိုကျင်းပခဲ့ပြီးတဲ့နောက်တာဝန်ရှိသူတွေမဲတွေစတင်ရေးတွက်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လက်မဲ့သတင်းပတ်တွေအတွင်မှာတော့ပနားမမဲရလက်တွေထွက်လာဖို့မရှိသေးပါဘူးရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်သိန်ကြီးတိုက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်တင်းလာနေမနေ့ပဲ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းနူမီတာ32 40 48နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်သရဆင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်းပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.